ဇင်ဘာဝေးနိုင်ငံမှာနှစ်ပေါင်း39နှစ်ကြာအုပ်ချုပ်ခဲ့တဲ့သမ္မတရောဘတ်မူဂါဘီအနေနဲ့ဘယ်ချိန်မှဘလူးပုံစံနဲ့အာဏာကိုဆွတ်လွတ်မလဲဆိုတဲ့အပေါ်အတိမပြည့်နိုင်တဲ့သတင်းတွေအမျိုးမျိုးထွက်ပေါ်နေပြီးနိုင်ငံရေးအရာမရေမရာအခြေအနေတွေလည်းပေါ်ပေါက်နေစေဖြစ်ပါတယ်။သူတို့တန်ရုံမရှိဘဲအာဏာကိုထိန်းချုပ်ခဲ့တဲ့စစ်တပ်ကတော့မူဂါဘီကိုနေအိမ်မှာထိန်းသိမ်းထားတာပါ။ကမ္ဘာမှာအသက်ကြီးဆုံးနိုင်ငံခေါင်းဆောင်တစ်ဦးဖြစ်အသက်93နှစ်ရွယ်မူဂါဘီကတော့ရာဇဝတ်ထွက်ပြေးဖို့ငြင်းဆန်နေပြီးအသွင်ကူးပြောင်းရေးအစိုးရတရက်ထံအာဏာလွှတ်ပြေးဖို့ပြောဆိုနေကြောင်းလည်းနှိစက်သူတွေကပြောဆိုနေပါတယ်။အစိုးရရဲ့ policy မှာပေါ်မှုပြည်ပမှာတင်းရှောင်နေကြသူတွေဖြစ်ကြတဲ့ဒုသမရအောင် MSN မနန်ကာကွန်နဲ့အတိုက်ခံကောင်းဆောင်မော်ဂန်ရှန်ကိုင်းတို့ကလည်းဇင်ဘာဝေကိုပြန်လာကြတဲ့အကြောင်းသတင်းတွေကပေါ်ပြနေပါတယ်။ဒုသမရအောင်ကိုထောက်ခံသူတွေကိုအာဏာရဇနုပီယက်ပါတီကနေဖယ်ရှားဖို့သမရမူဂါဘီကကြိုးပမ်းနေတာတွေကိုမရက်ရင်ကြားဝင်မယ်လို့ဇင်ဘာဝေစစ်တပ်အကြီးကဲဗိုလ်ချုပ်ကြီးကွန်စတန်တီနိုချီဝန်ကာကသတိပေးခဲ့ပြီးနောက်တင်းလာနေမှာပဲနိုင်ငံရေးပြဿနာတွေပေါ်ပေါက်ခဲ့တာဖြစ်ပါတယ်။နိုဝင်ဘာ5ရက်နေ့မှာဒုသမရကိုရာဇဝတ်ဖယ်ရှားလိုက်ပြီးနောက်လူပေါင်းဒါဇင်နဲ့ချီပြီးတော့လဲဖမ်းဆီးခံခဲ့ရပါတယ်။မူဂါဘီတာဝန်ကအနားယူရပဲဖြစ်ဖြစ်ကွန်လွန်နဲ့ချီမှာပဲဖြစ်ဖြစ်သမရတာဝန်ယူနေအောင်ဖယ်ရှားလိုက်တဲ့ဒုသမရနေရာမှာဇနီးဖြစ်သူ Grace မူဂါဘီကိုတာဝန်ပေးဖို့ကြိုးပမ်းမှုတွေလည်းရှိခဲ့တာပါ။စစ်တပ်ကြီးကရဲ့သတိပေးချက်ထွက်ပေါ်ခဲ့ပြီးနောက်တစ်နေ့မှာပဲမြို့တော်ဟာရီမှာတန်ချက်ကကားတွေဝင်လာပြီးလွတ်တော်ကိုဝန်ရံထားလိုက်တယ်လို့နိုင်ငံပိုင်ရုံးမြင့်သံကြားဌာနကလည်းထိန်းချုပ်ထားလိုက်ပါတယ်။